မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းစစ်အတွင်းအတ္တိဒုက္ခရောက်နေသူတွေကိုမမေ့ချဖို့နဲ့ညီညာရေးအတွက်ဆူတောင်းပေးဖို့ပွင့်ဟမင်းကြီးဖရန်စစ်စကမနေ့ကဗာတီကန်မှာကျင်းပတဲ့ကင်ညာနိုင်ငံရေလွှမ်းမိုးမှုမှာမြေပြိုပြီးသေဆုံးခဲ့သူတွေအတွက်ဝတ်ပြုဆူတောင်းပွဲမှာမွေ့ကြားခဲ့ပါတယ
် Ti chiamo di pregare per la pace. Preghiamo i popoli.
ညီညာရေးအတွက်ဆူတောင်းဖို့မမေ့ကြပါနဲ့စစ်ပွဲတံခံစားနေရသူတွေအတွက်ဆူတောင်းကြရအောင်ပါစစ်ဟာအမျက်တစေရှုံးနေမှုပါယူကရိန်းမှာခံစားနေရတဲ့ညင်ပတ်နေဆဲခံရသူတွေကိုအမတ်ရပါစစ်အတွင်းကပါလက်စတိုင်းနဲ့အစ္စရေးပြည်သူတွေကိုတတိယပါရိုဟင်ဂျာတွေနဲ့မြန်မာနိုင်ငံညီညာရေးအတွက်ဆူတောင်းကြရအောင်ပါလို့ပိုယဟမင်းကြီးဖရန်စစ်စကမွေ့ကြားသွားတာဖြစ်ပါတယ်ကင်ညာနိုင်ငံတဝမ်းရေလွှမ်းမိုးမှုတွေကြာလူ90လောက်သေဆုံးပြီးနောက်ထပ်180ကျော်ပျောက်ဆုံးနေတာကြောင့်ကစေရေးလုပ်ငန်းတွေလုတ်ကင်နေချိန်မှာပွင့်ဟမင်းကြီးကဆူတောင်းပွဲကျင်းပတာပါပြီးခဲ့တဲ့လပိုင်းမိုးတွေအကြီးအကျယ်ရွာသွန်းပြီးရေလွှမ်းမိုးခဲ့တာကြောင့်ကင်ညာနိုင်ငံနိုင်ရိုဘီမြို့ကလူပေါင်း3,000ခွဲလောက်အပါအဝင်လူ2,000နီးပါးအိုးအိမ်တွေကနေဖယ်ရှားပြီးလူ180လောက်သေဆုံးခဲ့ရပါတယ်မြန်မာနိုင်ငံအတွင်းလက်နက်ကိုင်ပဋိပက္ခတွေနဲ့စစ်တပ်ကအာဏာသိမ်းပြီးပေါ်ပေါက်လာတဲ့စိတ်မချမ်းမြေ့ပွဲရာအခြေအနေတွေနဲ့ပတ်သက်လို့ဝတ်ပြုဆူတောင်းပွဲမှာပွင့်ဟမင်းကြီးဖရန်စစ်ကမကြာခဏမိန့်ကြားလေးရှိသလိုခါအားလျော်စွာမြန်မာနိုင်ငံအတွက်ဆူတောင်းပေးလေးရှိပါတယ်မြန်မာနိုင်ငံအခြေအနေဟာလူမှုရေးတင်းမာမှုတွေရော့ကျမသွားဘဲလူသားချင်းစာနာမှုဆိုင်ရာကူညီရေးခြေကွဲပွဲရာအဖြစ်အပျက်တွေတိုးလာနေတယ်လို့လည်းမိန့်ကြားလေးရှိပါတယ်ခင်ဗျာ